မြမရှေးဟောင်းစာပေတွေကိုဖော်ထုတ်သူပုံနှိပ်သူတွေအခုခါရှားနေပါပြီ။ရှေးကတော့မြမသူတေသနအသင်းတို့ဟန်သာဝရီပုံနှိပ်တိုက်တို့ပညာလင်းစာအုပ်တိုက်တို့မြမနိုင်ငံဗုဒ္ဓသာသနာအဖွဲ့တို့မြမပြုတ်ကပြားလင်းကားတွေကိုဖော်ထုတ်ပုံနှိပ်သူတွေအများသားပါ။ဒီနေ့စာပေရှုခင်းမှာတော့ပန်းရွှေပြည်စာအုပ်တိုက်နဲ့ရှေးဟောင်းစာပေသူတေသည်ဦးထွန်းကြီးတို့ကိုပဲရှေးဟောင်းစာတွေပုံနှိပ်နေတာသတိထားမိပါတယ်။ဦးထွန်းကြီးကတော့ကိုပိုင်စာအုပ်တိုက်ရေလို့မရှိပါဘူးအခုနောက်ပိုင်းမှာရာပြည့်စာအုပ်ဆန်ရဲ့ဖြန့်ချီရေးအကူအညီနဲ့လှုပ်ရှားနေတာတွေ့ရပါတယ်ဦးထွန်းကြီးရဲ့မြမရှိဟောင်းစာပေတွေကိုဖော်ထုတ်ရေးကြိုးပမ်းမှုတွေဟာဖြင့်ပြောစမှတ်ပြုလုပ်ပါတယ်လောလောဆယ်ဦးထွန်းကြီးထုတ်ဝေခဲ့တဲ့စာအုပ်တချို့ကိုကြည်ပါခွတ်တော်မူအခင်းအကျင်းနဲ့ဝင်းခင်းမှုအစဉ်အလာကြံနဲ့ရောင်စုံပရပိုက်တွေအဖြူမဲပရပိုက်တွေကပုံလွင်နေတကွာအခင်းအမာခန့်ခန့်ညာညာထုတ်ထားတာပါမြမမှုအစဉ်အလာနှင့်စင်ရနနာနန်းသုံးစင်နဲ့ဒီစာအုပ်ကလည်းရှာရှာပါပါရှီဟောက်ပရပိုက်ထဲကရောင်စုံပုံတွေနဲ့သာသာနာနာပါပဲထီးခိနန်းခိတဲဥဆံမိုင်ဘီရင်ခိကိုပြန်သွားဖို့စိတ်ကတော့မကြံအပ်ပေမယ့်ကို့အဖိုးကို့အဖွားအမွေတွေကိုကြည့်ရမြင်ရတာဂုံယူစရာအားတက်စရာကောင်းလာပါတယ်နောက်တော့ကြပြရိတ်မြုံစာပန်းရကုန်နဲ့စာတအုပ်ပေတအုပ်သားရှိမထားရင်အချိန်မီရွေးပြက်ကွေသွားနိုင်တဲ့မြမရှိရိုးကြပြတွေကိုသုံးအုပ်ခွဲပြီးထုတ်ထားတဲ့စာအုပ်ပါထုတ်ဝေသူရဲ့အဖိုးတန်အမှားစာနဲ့တက်တက်ရရပုံနှိပ်ထားတာပါစာအုပ်တွေကခန့်ခန့်ညာညာတာတာနာနာတက်တက်ရရရှိပေမယ့်အကျိုးမြတ်ကတော့မရေရပါဘူးဒါနဲ့များရှေးအောင်စာပေထုတ်ဝေရေးအလုပ်ကိုဘာကြောင့်များလုပ်နေပါလဲဦးထွန်းကြီးနဲ့တွေ့ဆုံမေးမြန်းဖြစ်ပါတယ်ရှင်ရှေးအောင်စာတွေစုဆောင်းနေအလုပ်ကိုတော်တော်စောစောကလေးကဦးထွန်းကြီးလှူဆောင်ခဲ့တာသူထုတ်တဲ့စာအုပ်တွေကိုကြည့်ပြီးသတိထားမိပါတယ်ဒီတော့ရှေးဟောင်းစာပေသူတေသည်တူဦးဖြစ်လာပုံသမိုင်းအစကိုအရင်မေးဖြစ်ပါတယ
်ရှေးဟောင်းစာပေစာပြီးဝါလာပါတာကတော့တက်သူရောက်လို့ဥစားတန်းကိုတက်နေတဲ့အချိန်မှာပေါ့ဒီမမစာနဲ့ပတ်သက်တဲ့ရှေးဟောင်းစာတန်းတွေတွေ့ရင်လည်းစာပြီးတော့ဒါတွေကိုစုဆောင်တာပေါ့စုဆောင်နေဆိုတဲ့အခါမှာကျွန်တော်တို့တက်သူကတော့ပြုစုတစ်ဆောင်နဲ့ပေါ့ညတို့ဆိုလည်းတူဦးတဲ့ပေါ့ဒါပေမဲ့ဝါလာပါတဲ့ခါကျတော့ကျောင်းတက်နေရင်ကိုပဲအဲ့လိုစာတွေကိုပြောဆိုလည်းပဲတွေ့တာအလိုက်ရှာတယ်ယထုဆိုလည်းယထုစာဆိုဒီလိုက်ရှာအဲ့လိုဟိုတင်းလုံနေရင်လည်းကျွန်တော်တို့ဖြစ်တော့တာဘယ်လိုရှိလဲဆိုတော့မတ်လမှာတစ်ခါကြည့်ရတယ်ဂျူမှာတစ်ခါကြည့်ရတယ်အဲ့တော့မတ်လမှာတော့ဆံမွေးရတယ်ကြာတာပဲဘာလို့လဲဆိုတော့ဒီတက်ဆိုကိုကတိုက်ကြုံဆိုင်တော့လေးကိုချင်ဂျူကြတော့အောင်ကြည့်ရတာမဟုတ်အဲ့ဒီကနေစာခဲ့ပြီးတော့မာပါလာပါတာပေါ့
ဒီလိုဆိုတော့ဦးထွန်းကြီးရဲ့ရှေးဟောင်းစာပေအစုအဆောင်းဝါသနာကကျောင်းသားဘဝကစခဲ့တာပဲကျောင်းသားဘဝဆိုတာလေဥပဇာတန်းတွေတက်ခဲ့ရတဲ့ကျောင်းသားဘဝဆိုတော့1964ခုစနစ်သစ်မစခင်နိုင်ငံရေးအစိုးရလက်ထက်ကျောင်းသားဘဝကိုဖျက်ဆီးခဲ့ရတာပါအဲ့ဒီလိုစာအုပ်စာပေစုတာကိုဝါသနာပါမှန်းသိတော့ပတ်ဝန်းကျင်ကသူတေသီဆရာကြီးတွေကသတိထားမိလာကြပါတယ်ဝိုင်းဝန်းကူညီလာကြပါတယ်
နောက်ကြတော့ပုံနှိပ်မှုတွေမကောင်းကျွန်တော်တင်မှုပြပိုက်မှုတွေကိုပါရအောင်ဆိုပြီးတော့ကိုကရှာလာတဲ့အခါမှာရှင်းအောင်မှုတွေလည်းထည့်ရအောင်လုပ်တယ်ပေါ့ရောက်တယ်ဆိုတာလည်းအဲ့ဒီချိန်တော့ကရှာအောင်မောင်းမောင်းကျင်လို့ဥဝတော်ပါသူတို့ကအလုံးပတ်မှုတွေပေါ့ကိုကတော့ထွက်ရှာတဲ့အနေထားလည်းမရှိဘူးနောက်ပြီးတော့ကိုပတ်ဝန်းကျင်မှာလည်းဒီလိုပတ်ဝန်းကျင်မရှိဘူးပေါ့
ပဝင်းကျင်ကောင်းရလိုက်တော့တက်ကတော့ကဘွဲရမိတဲ့အခါဦးထွန်းကြီးတယောက်ရှေးဟောင်းစာပေအစုအဆောင်အရှင်ကောင်းနေပါပြီ။ဒါပေမဲ့ဆရာအလုတ်ကဗန်လုပ်ငန်းဝါသနာအလျောက်လုပ်နေတာကရှေးဟောင်းစာပေဖော်ထုတ်ရေးအလုတ်နဲ့ဝါသနာကြားတဟစာတဖြစ်အောင်ဘလူးများစူးစားခဲ့ရပါလေ။ဒီအမေးကိုတော့ဆရာကဟောဒီလိုဖြေပါတယ်ရှင်။
ကျွန်တော်ရဲ့မူကတော့ကျုံးမှာရှိရင်ကျုံးလို့ကိုလုံးလိုက်အဲရောက်ရင်တခြားကိစ္စမှမပြူဒီကိစ္စတွေကိုပဲလုပ်တယ်။ညာတော့ကျဲကစနာလက်နှစ်ဆက်နဲ့ကြိုက်တာရှိတယ်လို့လည်းရင်းနဲ့ကူလာအဲ့ဒါကတော့တခါတည်းပေးရနေတဲ့ကိုကိုတိုင်းရေးတာတွေများတယ်ပေါ့
စိုးစိုးပိုင်းဆရာထုတ်ဝေရေးအလုပ်ကမလွဲလှပါဘူးအဲ့ဒီအချိန်ဆရာထုတ်တဲ့စာအုပ်တွေကဖျောင်းမှုတွေပါဖျောင်းဆက်ကူပေါ်မှာလက်နှိမ့်ဆက်နဲ့ရိုက်ရင်ရိုက် မရရင်ကိုယ်တိုင်လည်းရင်းနေရေးစာအုပ်တအုပ်ဖြစ်လာဖို့အင်မတန်လက်ဝင်ပါတယ်တော်ယုံတန်ယုံဇွဲနဲ့ဒီအလုပ်လုပ်ဖို့မဖြစ်နိုင်ပါဘူးတကယ်ကြတော့ရှေးဟောင်းစာပေစာအုပ်စာတန်းတွေကဈေးကွက်မှာမျက်နှာပန်းလာတဲ့စာအုပ်တွေမဟုတ်ပါဘူးပညာရှင်တွေသူတေသီတွေမှစိတ်ဝင်စားတာပါအကျိုးမြတ်ရဖို့အခွင့်အလမ်းနေလှပါတယ်ဒီတော့စာအုပ်ကုန်ကြစရိတ်အဆင်ပြေအောင်ဘလို့များစီမံခဲ့ပါသလဲအဲ့ဒီမိကုန်းကိုတော့ဦးထွန်းကြီးကအခုလိုဖြေပါတယ်
ဝေရေးကြီးရေးကကိုယ့်ရဲ့ဇာတဲ့ကနေပြီးတော့စုပြီးဒါမဲ့များများဆဆအဲ့လောက်တိလောက်သွားနိုင်တာကကျွန်တော်လုပ်တဲ့စာအုပ်တွေကိုတက်ဆက်ဆက်ကြီးတိုင်းဥတော်ကောင်းကဒီ international exchange ပေါ့သူကအနည်းဆုံး25အုပ်လောက်ကလုပ်ပြီးတာနဲ့ယူလိုက်တယ်ဆိုတော့ကျွန်တော်အဲ့ဒီချိန်တော့ထုတ်တာလည်းအားလုံးက100လောက်ပဲထုတ်နေတာဆိုတော့အရင်ကအဲ့ဒီကပြန်ရတယ်ပေါ့အဲ့လောက်တော့နောက်စားတော့ဥစားလောက်အရင်လေးနဲ့ကျွန်တော်လုပ်ခဲ့တာ
ဒါကတော့ရှေးဟောင်းစာပေသူတေသည်ဥထုံးကြီးရဲ့ဘဝအစပါဝါသနာရဲ့ဇွဲလုံးလာရဲ့ရှိထားတော့ဆရာရှေးဟောင်းစာပေထုတ်ဝေရေးဟာအခုထိရှင်သန်နေစေပါထုတ်ဝေရေးအောင်မြင်ပုံအကြောင်းကိုတော့နောက်တစ်ပတ်မှဆက်လက်အစီရင်ခံခွင့်ပြုပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ
သူ